โอเคเตยอกาชุกุสมาโรจีบุรุษตมคะดาดาเรมุนเตวินเคะญานมานักงานกะเสียนาเตชนะปะบวยริอะเตมาดีลูริติจีอะเดที่บ่อเนาะจิกัดชุกวยมุริจองเลชิดีไสดันยาริเนปะตัดปิยอเซนอรุดีอะยวยยอกตุริอะปายกะบ่อเนาะปีเกเดอะปะริดงกะอะธิกะปโยเกจะบาเดเสียดีตะคอกมาโรจายดีคลีเงเรริอะปอมาบ่อเนาะบลูเตยอกไนดาเนသူတို့ဖြစ်လာရင်လည်းဘလို့သတိကြည့်မိအောင်ပေါ့နော်။နောက်သူတို့ကိုတက်တာအောင်ပြည့်စုံပေးဖို့တွေပါပြောမှမို့အဓိကဘာကနေဆရာစပြောနေတဲ့ဆရာ
။ပထမအဦးဆုံးကြတော့ဒီကျွန်တော်နည်းနည်းပြန်တွေးကြည့်နေတာတော့လေ။ဗမာနိုင်ငံမှာကနေ့လက်ရှိဖြစ်နေဒီဆီအာနာရှင်တွေရဲ့လက်နက်နဲ့ပြည်သူတွေကိုသိကုန်နေတာအကြမ်းဖက်တာရက်ဆက်တာ။အဲ့ဒီမှာအပြစ်ကျင်းစင်တဲ့လူမျိုးနယ်လေးတွေအများကြီးပါနေရတယ်။ကျွန်တော်တို့ဒီမှာတော့မီဒီယာမှာပေါ့ Facebook တို့ Television တို့မှာတွေ့နေရတာတော့အဲကလေးလေးတယောက်နန်းပေါ်မှာလူမျိုးနယ်လေးပေါ့ဗျာ။ဘာမှလည်းသူလည်းမပတ်သက်ဘူး။အဲ့တော့သူသားသူတနက်နေ့ချိန်ပြီးတော့မှကလေးကတောင်းမှတိုးချိုးပြီးတော့မလို့ပါလို့ပြောပြတယ်နေတဲ့ချိန်မှာတော့မှတနက်နေ့ကြီးကဆက်တက်သွားတော့ကျွန်တော်တို့လူတွေကမှတွေ့ခဲ့ရတယ်နောက်တစ်ခါအသက်9နှစ်အရွယ်ကလေးငယ်သူကသူ့အဖေနဲ့ပုံပေါ်မှာထိုင်ပြီးတော့အိမ်ပေါ်မှာနေစမှာစစ်သားတွေကအိမ်ပေါ်ကိုတက်ပြီးတော့အဖေကိုပြစ်လိုက်တာပြစ်လိုက်တဲ့အချိန်မှာကလေးကိုထိပါတယ်အဲ့တော့ကြေကွေးကြာကြီးတွေ့တဲ့အခါမှာကျွန်တော်လည်းပဲမြင်ရတဲ့လူအလုံးကအင်မတန်စိတ်ခံစားဟာဒါကြီးကတမိုင်းမှာမချုပ်ဘူးတော့ကိုတွေ့နေရတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဖြစ်တာကြောင့်ပေါ့နော်ဒီအကျိုးဆက်ကဘယ်လိုမျိုးဒီကလေးတွေမှာထိခိုက်သွားမလဲဆရာ။
အဲ့တော့ဒီဟာကိုခုကပြန်ပြီးတော့ကျွန်တော် psychologically စဉ်းစားကြည့်မယ်ဆိုရင်ဒါတတိယရေးတရထက်မှာရက်ွက်တစ်ခုမှဖြစ်တဲ့ကိစ္စမဟုတ်ခဲ့နဲ့နိုင်ငံအနှံ့ပြားမှာဒီလိုရေးဆက်ချောတက်ဖြတ်မှုတွေမှာကလေးလည်းအများကြီးပါပေါ့တယ်သူတို့ပို့ပြရတယ်အများကြီးတွေ့ပြရမှာ။အဲ့တော့ဒီကိစ္စမှာစိတ်သက်ပိုင်ဆိုင်ရာဘယ်လိုကလေးတွေမှာတက်ရောက်မှုရှိနိုင်တယ်လဲလို့ကြည့်ရလို့ရှိရင်ကတိတစ်ခုဖြစ်တဲ့ဘေးဥပါဖြစ်တဲ့ disaster လို့ဟာမျိုးပေါ့။ဒါ man made disaster လို့ခေါ်နေတာပေါ့လေ။ကြည့်ရတဲ့ရက်သမှုကြီးဖြစ်နေတယ်ဥပမာ world war ဖြစ်တာလို့ပေါ့လေကဘာစစ်ဟိုတိုက်ပွဲကြီးဖြစ်တာလို့အခုလက်ရှိဖြစ်တဲ့အဲ့လိုပုံစံဖြစ်နေပါလေနေရာတိုင်းမှာအဲ့တော့ဒီမှာကျွန်တော်မြင်တွေ့ရတာလေသူတို့ yes ဆိုတာတတ်ချက်တာလည်းပဲ killing field လို့ခေါ်တာပေါ့လေစစ်ကြီးကလေးမှာစစ်ပွဲဖြစ်နေသလို yes ဆက်တက်နေတယ်ဟိုကျုပ်ရဲ့နေရာမှာတနက်ပြည်ကနေထိပါတယ်အဲ့တော့အဲ့ဒီဟာတွေရဲ့အဆက်ကကလေးတွေပေါ်မှာဘလောက်ကြီးကြီးမားမားဖြစ်နေတယ်လို့ပြန်စဉ်းစားတဲ့အခါကျတော့ကလေးတကယ်လူမနေကြီးဆိုတာကမိဘရဲ့အုတ်ထင်းမှုအောက်မှာမိဘရဲ့ဆောင်ရွက်မှုအောက်မှာကြီးထွားလာပြီးတော့သူတို့အရွယ်ရောက်ပြီးထိတာလူငယ်တွေကမိဘပေါ်မှာအိပ်ကိုနေရတယ်အဲ့တော့အရွယ်အပိုင်းခြားအလိုက်ပေါ့လေအဲ့ဒီကလေးတွေရဲ့သူရဲ့ sense of security သူတို့ရဲ့ safety သူတို့ဘာသူတို့ဒီမာကြီးမှာဝင်စားနေအောင်အဲ့တော့သူတို့ confidence ဖြစ်လာအောင်ကမိဘအုတ်ထင်းထားတယ်အခုဒီကိစ္စမှာကြတော့ဟောကျွန်တော်လူမှုအသိုက်အဝန်ကြီးကပြက်ပြုံးသွားတဲ့သဘောရှိတယ်ပေါ့နော်တခါပြန်ပြီးကျေတက်မှဆင်းသွားမယ်ဆိုလို့ရှိရင်အဲ့လူတွေကတချို့ထွက်ပြေးရတာရှိတယ်။အဲ့တော့ကိုတဲကြီးတည်းမှာပဲ internally displaced ဖြစ်သွားပြီးတော့ကျွန်တော်မြို့ဝတွေခွာတော့ရရောက်နေစားရောက်အဲ့လူတွေကကလေးတွေလည်းပါသွားမယ်။အဲ့ဒီဟာတွေကကလေးတွေပေါ်မှာတက်ရောက်မှုပါ immediate ကြီးမားပါလိမ့်မယ
်။ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီကလေးတွေနဲ့ပတ်သက်ပြီးတော့သတိပြုတင်တာရော
။အဲ့တော့အခုပြန်စဉ်းစားလိုက်မယ်ဆိုလို့ရှိရင်စိတ်ထိခိုက်ဒဏ်ရာနာကျင်မှုစိတ်ဆန္ဒတွေကကလေးတွေမှာလည်းအများကြီးတက်ရောက်တယ်။အဲ့တော့ဒီရောင်ပထမဆုံးနဲ့ကျွန်တော်စဉ်းစားတဲ့အခါကျတော့ဒါတွေကိုတပ်ပြမှုကိုမျက်ဝါးချင်မြင်ရတဲ့ကလေးတွေမိဘတွေငိုကြွေးနေတာတွေပူဆွေးနေတာတွေထွက်ပြေးနေတာတွေတွေ့ရတဲ့ကလေးတွေသူတို့ကအဲ့ဒီရဲ့ trauma ကိုရပါလေစိတ်တရားဟာဒီကလေးတွေလေးတွေမှာသူတို့ physical mental emotional health မှာဖြစ်ခဲ့ပါတယ်ဆိုလိုချင်တာကသူတို့ရဲ့ခန္ဓာကိုယ်ဖုံးပြိုးမှုကြမ်းပါရေးနော် mental ဆိုတော့စိတ်ကြမ်းပါရေးနော် emotional ဆိုတော့သူအတွေးခံစားချက်မှာကိုထုတ်ဖော်ပြောဆိုပြီးတော့ဂိုက်တွန်းတိုင်းမှုအကြီးဆုံးအဲ့ဒီ30လောက်မှာတော့ထိပါတယ်သူအဲ့တော့ဘာလို့တော့ပြရလဲဆိုလို့ရှိရင်ကလေးကြီးကြီးထွားလာတဲ့ခါမှာဒါတချို့ဆိုလို့ရှိရင်ဒီအောက်မှာစစ်ပွဲဖြစ်ပြီးဆိုပြီးဘယ်လို stop it ချက်တူဖြစ်ပြီးတော့ပြည်ရလို့စားစရာချုပ်ကြတာတို့အိမ်ရဲ့အနေစားပြတ်သုံးသွားတာတို့နော်ကြောင်းမတည့်ရတာတို့ဟို nutrition နည်းသွားတာတို့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ခန္ဓာကိုယ်မှာလည်းဖုံးပြမှုနည်းသွားမယ်စိတ်အားဖြင့်လည်းစိတ်ထိုင်ရာကြီးရမယ်နောက်က emotion နဲ့ထိုင်ရာကြီးရမယ်အဲ့တော့ဒါကိုပြန်ပြီးအကြမ်းကြီးပြောမယ်ဆိုရင်သုံးမှန်ခွဲတော့လို့ရပါတယ်ကလေးအငယ်လေးတွေပေါ့ကလေးအငယ်လေးတွေကြားလို့ရှိရင်ဥပမာဟို preschool တောင်းပတ်တဲ့အရွယ်ပေါ့လေအဲ့ဒီအရွယ်မှာဖြစ်တဲ့ဟာတမျိုးတော့ကျောင်းတက်ဖအမှုဆိုရဘူတာနဲ့တက်တဲ့အခြေရဲ့နောက်တစ်ခါကျတော့နည်းနည်းကြီးလာတဲ့အခြေပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီအရွယ်၃ပိုင်းရဲ့ညာလက္ခဏာတွေရောဆရာဘယ်လို꽌ချားမှုရှိမလဲဆရာ
အဲ့ဒီမှာဖြစ်လာတာကလေးအငယ်လေးတွေကြားလို့ရှိရင်တိတ်ငယ်တဲ့ကလေးတွေကြားတော့သူတို့မှလည်းကြောက်နေတဲ့စိတ်ရှိတယ်သူတို့ကမိဘကိုလည်းပို့ပြီးတော့တွေ့တာလာမှပို့ပြီးတော့တွေ့လာတာဖြစ်လာမယ်သူလည်းညမအိတ်နိုင်လဲလက်ဖြစ်တာဖြစ်နိုင်တယ်အဲ့တော့ဒီကြည့်ရတဲ့အရွယ်ကြောက်တဲ့ခါကျတော့သူရဲ့ behavior ပြောင်းလာတယ်။ပြောင်းတော့အရင်တော့သူတို့ကိုယ့်ကိုယ်ယုံကြည်မှုစိတ်ချမှုရှိတယ်ပြောလို့ရှိရင်လည်းကလေးလေးတွေအား regret ဆိုသွားပြီးတော့သူရဲ့အရွယ်နဲ့အရှိန်အဟုန်ကိုပြန်ကြည့်ချင်းသွားပြီးတော့ ဟိုလက်ပါကိုစုပ်နေတာတို့နော်သူ့မှာလူကြီးမှုမရှိတော့ပြန်နေအဲ့လိုဖြစ်နေတာတို့နော်အရင် cleaning behavior နေကြဖို့တွေ့ပြီးတော့နေတာတို့နောက်ခါကျတော့ school refusal ကျောင်းသွားတဲ့အချိန်မှာကျောင်းမသွားကြတော့ဘူးတို့ကျောင်းသွားကို inventory ကျောင်းကြတဲ့ဟာမျိုးတခါညပဲဆိုလို့ရှိရင်လည်းအပေါင်ကိုကြောက်တာပေါ့လေညမိုးချော်လာပြီးပေါင်ပြီးဆိုတော့ကြောက်နေတယ်သူ့ရဲ့နည်းနည်းကြီးတဲ့ကလေးအရွယ်တွေဆိုလို့ရှိရင်တခါသူက physical symptom တွေပေါ့သူကလည်းတချို့ကလည်းပဲမစက်ကနေထုတ်ပေါ်နေတဲ့အနေထားရှိတယ်အကျိုးရယ်အဲ့လိုပြောတယ်ပြောနေပေါ်ဆောင်မရှိတဲ့ခါကျတော့ခေါင်းကြိုက်တာတို့ဗိုက်နာတာတို့အဲ့လို physical symptom တွေဖြစ်တာတွေတွေ့ရတယ်အဲ့ဒါကိုကြည့်ရမယ်ဆိုရင်ကလေးတွေကဘလို့ကြောင်းကြဆွေးမှုဖြစ်လာတယ်ဆိုတော့ကျွန်တော်တို့တွေ့ရပါတယ်အဲ့တော့အဲ့ဒီတက်ကြော်လို့ရှင်တော့ adolescent ပေါ့လေလူငယ်လူငယ်နော်ဒါလေးဆိုကလေးတွေကထက်လို့ရ73 74တက်ပေါ့လေအကြီးဟွားဖွံ့ဖြိုးတာကြအချိန်မှာသူတို့ကလည်းအိတ်တဲ့အချိန်မှာဟိုအတောက်ရှိဖြစ်တာပေါ့ sleep disturbance ဆိုသူကလည်းပဲမအိတ်နိုင်ဘူးအဲ့ကလေးကနော်ကြောက်နာပြီးတော့သူကတော့လည်းပဲအိတ်တာလုံခဲ့တယ်တော့ဒါကြောင့်အဲ့တလေလို့အိတ်တယ်ဆိုနော်။နောက်သူကစိတ်ထုတ်ရှာမှုအများများနေမယ်။သူတို့တယောက်နဲ့တယောက်အချင်းချင်းစကားပြောတာတို့ကျွန်တော်စကားများတာတို့ argument တို့ emotional conflict တွေခဏဖြစ်တယ်။အဲနောက်တစ်ခါကျတော့ delinquent behavior ဆိုတာကသူကစိုးသွမ်းနေတယ်ဖြစ်လာတာပေါ့။ဘာလို့သူကစိတ်ထဲခံစားချက်ကိုသူကကြက်ကြက်ကပေါ်ထုတ်ပေါ်ကျူးလို့မရတဲ့ခါကျတော့သူက impulse control တာမရှိတော့ဘူး။သူကသူချုပ်ထိတ်နေတဲ့စိတ်ကလဲလာပြီးတော့မှ delinquent behavior ဆိုတာကဆိုးသွားတာပေါ့လေအဲ့ဒီချိန်အရွယ်မှာလည်းပဲလူကလည်းကြီးခွာလိုက်ပြီဆိုတော့တခါဆေးတွေသွားဆွဲပြီးတာတို့အရက်တော့ပြီးတာတို့အဲ့ဒီချိန်ကတော့ခလေးတွေမူရစီပါသွားတဲ့ခလေးတွေအများကြီးဖြစ်လာပါတယ်ဒါကခလေးတွေရဲ့ development တော့ကြီးထွားဖို့ကြိုးပမ်းစိတ်မှာဖြစ်တဲ့ကိစ္စတွေပေါ့
ဟုတ်ကဲ့အေးဒီပဲတင်ပါတယ်ဆရာ